မင်္ဂလာပါကျွန်တော်ဒီနေ့အောင်မြင်ခြင်းဆိုတာဘာလဲဆိုတဲ့အကြောင်းလေးနဲ့ခေါင်းအားပေးချင်ပါတယ်ကျွန်တော်ရဲ့အသက်တာမှာအောင်မြင်ခြင်းဆိုတာကိုသေချာကားကားနားသိဖို့ဒီနေ့ဒီတရားဟောချက်လေးအားဖြင့်ခေါင်းအားပေးလိုပါတယ်အသက်တာမှာနေ့ရက်စဉ်တိုင်းမှာလူငယ်တွေကအောင်မြင်မှုများကိုရှာဖွေနေတတ်ကြပါတယ်ကမ္ဘာတဝန်းမှာလူငယ်များသည်အောင်မြင်မှုနဲ့မည်သို့အောင်မြင်ရမည်ကိုအမြင်မျိုးမျိုးဖြင့်ရှုမြင်နေကြကြပါတယ်။ကျောင်းသားကျောင်းသူတိုင်းအတွက်အောင်မြင်မှုဆိုသည်မှာပညာရေးအောင်မြင်မှုနှင့်သူတို့၏အတန်းပညာအားထိတ်ဆုံးမှအောင်မြင်ခြင်းပြီးဆုံးခြင်းကိုဆိုလိုတာဖြစ်ပါတယ်။သူတို့တို့အောင်မြင်မှုဆိုသည်မှာအထက်တန်းကျောင်းပြီးခြင်းကောလိပညာရေးကိုသင်ကြားအောင်မြင်ခြင်းဆိုပြီးတော့မှသတ်မှတ်ကြပါတယ်။ကာယလုပ်သားတွေများအတွက်အောင်မြင်မှုသည်မိသားစုဘဝဖြစ်ပြီးမိသားစုကိုထောက်ပံ့နိုင်မယ်တင်တောင်းတင့်တယ်ထားနိုင်မယ်တည်ငြိမ်သောငွေကြီးဝင်ငွေရှိမယ်ဆိုရင်ဒါသူတို့အတွက်မိသားစုအတွက်အောင်မြင်မှုဖြစ်တယ်လို့ယုံကြည်ကြပါတယ်ထို့ကြောင့်အောင်မြင်မှုကလူအများအတွက်များစွာသောအရာကြီးဖြစ်ပါတယ်အချို့သူများအတွက်မှန်ကန်သောသူကိုလက်ထပ်ထိမ်းများခြင်းချစ်စရာကောင်းသောကလေးများရှိခြင်းချမ်းသာကြွယ်ဝခြင်းသူမဟုတ်လူကြိုက်များခြင်းတို့ဖြစ်ပါတယ်အခြားသူများအတွက်ကတော့၎င်းတို့သည်ဂီတအနုပညာအားကစားနှင့်အခြားနယ်ပယ်များမှာသူတို့၏စွမ်းဆောင်ရည်ကိုလူတွေကအတိမတ်ပြုခြင်းကိုဆိုလိုကြပါတယ်ငယ်ရွယ်သောအမျိုးသမီးအချို့ကိုကြည့်မယ်ဆိုရင်သူတို့ရဲ့တက်တာမှာပေါင်သင်ဆက်ဆံရေးအောင်မြင်မှုတွေရရှိမယ်အမျိုးသမီးတွေကစွမ်းဆောင်နိုင်မယ်ဒီအခါမှာငယ်ရွယ်တဲ့အမျိုးသားတွေဆန့်ကျင်ဘက်လူတွေကသူတို့ကိုအရေးပေးမယ်သူတို့ကလူကြားထဲမှာအရေးပါမှုရှိမယ်ပြီးတဲ့အခါမှာသူတို့ကလူတွေရဲ့အတိအမှတ်ပြုခြင်းဖြင့်သူတို့ရဲ့အောင်မြင်မှုကိုမျိုးသမီးတွေကရှာဖွေတတ်ကြပါတယ်ကျွန်တော်တို့သည်မိမိကိုယ်ကိုရိုးသားပါကအောင်မြင်မှုနဲ့ပတ်သက်၍ဤဘုံအမြင်များထဲမှာတစ်ခုကိုစုပ်ကင်ထားမယ်ဆိုတာကိုကျွန်တော်မှတ်ချက်ပေးလို့မည်သည့်အသေးပဲဖွင့်ဆိုသည်ဖြစ်စေလူငယ်များကတော့အောင်မြင်မှုရရန်သူတို့ရဲ့အချိန်အာရုံဆိုင်မှုစွမ်းအင်နဲ့အားထုတ်မှုတို့ကိုအသုံးပြုကြပါတယ်မည်သို့ပင်ဖြစ်စေလူတိုင်းသည်ဘဝအသက်တာတစ်လျှောက်လုံး၌အောင်မြင်မှုရရှိဖို့ကြိုးစားရမှာပဲဖြစ်ပါတယ်မျှော်လင့်ကြရမယ်ရှာဖွေကြရမယ်ထို့သောမရှိပါကလည်းအသက်တာမှာအလွန်စိတ်ထက်ကြစရာတွေဖြစ်လာနိုင်တယ်သို့မဟုတ်မျှော်လင့်ချက်တည်းဆုံးရှုံးလာနိုင်ပါတယ်ဒီနေ့ကျွန်တော်တို့စစ်မှန်သောအောင်မြင်မှုကဒါ၄လားတမန်ကျမ်းစာရဲ့မှာဖော်ပြတဲ့စစ်မှန်သောအောင်မြင်မှုကဟောဒီရာကိုဆိုလိုတာလားဆိုတော့ကျွန်တော်ဖော်ပြလိုပါတယ်ဆိုလိုရင်ဆိုင်နေရကြုံတွေ့နေရတဲ့အချိန်မှာကြီးမားသောစိန်ခေါ်မှုတစ်ခုအောင်မြင်မှုကိုကျွန်တော်တို့ကနားလည်မှုလွဲခြင်းဖြင့်ကျွန်တော်တို့ကယုံကြည်ထားကြတယ်အောင်မြင်မှုကကျွန်တော်တို့အသက်တာမှာမရှိမဖြစ်လိုအပ်တဲ့အရာဖြစ်တယ်ဆိုပြီးယုံကြည်တယ်အောင်မြင်မှုကကျွန်တော်တို့ဘဝအသက်တာတွင်အားကြီးလာတဲ့အခါမှာဘုရားသခင်နေရာမှာအစားထိုးလာတဲ့ရုပ်ထုတစ်ခုဖြစ်လာတတ်ပါတယ်။အောင်မြင်မှုရရင်ကြိုးစားခြင်းကတငယ်ချင်းများကိုပြိုင်ဖက်တည်ဖြစ်စေတယ်။အချင်းပြတ်ခြားစားမှုတွေဖြစ်စေတယ်။လဲစားတတ်လာတယ်။မောက်မာတတ်လာတယ်။သို့မဟုတ်ဒီရာရဲ့ဆန့်ကျင်မှုဖြစ်တယ်။အောင်မြင်မှုမရတဲ့အခါမှာစိတ်ပြတ်အားငယ်ခြင်းတွေဖြစ်စေနိုင်ပါတယ်။တမန်ကျမ်းစာမှာအောင်မြင်မှုသည်အရာခက်သိန်းကိုရရှိရမဟုတ်ဘူးလို့ဆိုလိုထားပါတယ်။တမန်ကျမ်းစာရဲ့အောင်မြင်မှုကဖရာသခင်ပေါ်တစ္ဆာဆောင်ခြင်းလို့တမန်ကျမ်းစာမှာဖော်ပြပါတယ်။တမန်ကျမ်းစာထဲမှာဘုရင်ဒါဝိဒ်ကသူတေဂန်ဤမှာအောင်မြင်မှုအကြောင်းကိုသူ့ရဲ့သားရှောလမုန်ကိုဒီလိုဝေငှခဲ့ပူပါတယ်။ဒါဝိဒ်ကမိမိရဲ့သားကိုစီးစိမ်နေရရှိရန်မိမိနိုင်ငံကိုတည်ဆောက်ရန်သို့မဟုတ်ယန္တူတွေကိုဘယ်လိုတိုက်ခိုက်ရမလဲဒါတွေကိုအာယုံဆိုင်ဖို့မပြောခဲ့ပါဘူး။ဘုရားသခင်ကိုအာယုံဆိုင်ရန်နဲ့သူ၏နှုတ်ကပတ်တော်တွေကိုသစ္စာရှိရန်ဒါဖြစ်သူကိုပြောခဲ့ပါတယ်။သခင်ယေရှုရဲ့အသက်တာကိုလည်းသုံးသပ်ကြည့်ဖို့ရန်လိုအပ်ပါတယ်။သခင်ယေရှုရဲ့အသက်တာမှာသူ့ကိုကဗာအောင်မြင်မှုဆန်နှုံးနဲ့တိုင်းမယ်ဆိုရင်သခင်ယေရှုရဲ့ဘဝကတော်တော်လေးအထင်ကြီးစရာကောင်းပါတယ်။သခင်ယေရှုကနှိမ်ချသောဘဝကနေမွေးဖွားခဲ့တယ်။ရွှေဖွယ်ကောင်းသောအခြေအနေများအောက်မှာမွေးဖွားခဲ့ပြီးသူ့မှာတရားဝင်ပညာရည်မရှိခဲ့ပါဘူး။သူဒီပဲတော့ခါမှလက်မထက်ခဲ့ပါဘူး။ကလေးမရှိသလို လောကီစည်းစိမ်ဥစ္စာတွေလည်းမရှိခဲ့ပါဘူး။သူကဆရာဖြစ်တယ်၊ကုသသူဖြစ်တယ်၊မေရှိယဟုလူများကအတိမတ်ဖြူတော်လေ။နောက်ဆုံးမှာလူများစုကသူသည်နိုင်ငံရေးဆိုင်ရာနိုင်ငံအသစ်တစ်ခုကိုတည်ထောင်ရနေသူတို့၏စီးပွားရေးအခြေအနေကိုတိုးတက်အောင်မလုပ်နိုင်ခဲ့တဲ့အတွက်စိတ်ပြက်ခဲ့ကြတယ်။သခင်ယေရှုမသိဆုံးမီသူရဲ့နောက်လိုက်တွေနဲ့မိတ်ဆွေတွေကသူ့ကိုဆွန့်ခွာပဲ။နောက်ဆုံးမှာသူကရာဇဝတ်သားတအူးအနေဖြင့်နာကျင်စွာတည်ဆုံးခဲ့ရပါတယ်။ဒါကြောင့်မို့တမန်ကျမ်းစာပြန်ကြည့်မယ်ဆိုရင်ဒါဝိဒ်ရဲ့ညွန်ကြားချက်တွေနဲ့သခင်ယေရှုရဲ့ဘဝအသက်တာကအောင်မြင်မှုဆိုတဲ့လောကမှာရှိတဲ့အောင်မြင်မှုကျွန်တော်တို့သတ်မှတ်ထားတဲ့အောင်မြင်မှုဆိုတာနဲ့အလွန်ကွဲပြားနေတယ်ဆိုတာကိုတွေ့ရမှာဖြစ်ပါတယ်။သင်ဘဝအသက်တာ၌ဖခင်သခင်ဤရောက်ရှိခြင်းနဲ့မျက်နှာသာပေးခြင်းကိုခံစားရခြင်းသာဖြစ်ပါတယ်။ထို့ကြောင့်အခြေအနေတိုင်းမှာကျွန်တော်တို့ကပိလိပိအခန်းကြီး၄အငယ်၃မှာဖော်ပြသလိုငါကိုခွန်အားနှင့်ပြည့်စုံစေတော်မူသောခရစ်တော်အားဖြင့်ခတ်သိမ်းသောအမှုကိုငါတက်ဆွမ်းနိုင်၏လို့ခွန်အားပေးခြင်းပါတယ်ကျွန်တော်တို့ကရာလတ်ထဘုရားသခင်နှင့်ဆက်ဆံရေးကိုဦးစားပေးဖို့ရန်ဖြစ်ပါတယ်ဘုရားသခင်သင်ယုံကြည်ခြင်းကိုကောင်းချီးပေးပါလိမ့်မယ်ထို့ကြောင့်ဘုရားသခင်နဲ့အတူတွားလာပါကကျွန်တော်ပြောနိုင်တာကတော့လာမယ့်အသက်တာမှာသင်ကအလွန်အောင်မြင်တော်သူဖြစ်မှာဖြစ်ပါတယ်အောင်မြင်တော်သူဖြစ်ဘုရားသခင်ချီးမြှောက်มาဖြစ်ပါတယ်။ဒါရဘုရားကိုကိုးစားတဲ့သူဒါရဘုရားကိုမိမိကိုးစားเสียအကြောင်းဖြစ်စေတော်သူသည်ကောင်းကြီးမင်္ဂလာကိုခံရတော်သူဖြစ်တယ်။ထိုသူဒီကရေရှိသောအရက်၌ဆိုက်၍မျက်နှာမှာအမြင့်ဖြာသဖြင့်ပူသောအချိန်ယောက်ျောင်းကိုမသိအရွက်မညွန့်နှမိုးခေါင်သောကာလ၌စိုးရင်เสียမရှိဘဲအစဉ်အမြဲအသီးကိုတီးတတ်သောအပေနှင့်တူ၏လို့ဒီအမိအခန်းကြီးဆက်ခွန်ငယ်ခုနှစ်ကနေရှစ်မှာပေါ်ပြထားပါတယ်။ဒါကြောင့်မို့ဘုရားသခင်ကိုကိုးစားပါ။ဘုရားသခင်ကိုမိမိရဲ့အသက်တာမှာကိုးစားเสียအကြောင်းဖြစ်စီပါ။ဘုရားသခင်နဲ့သူတွားလာမယ်ဆိုရင်သင်ရဲ့အောင်မြင်မှုကမကြခင်ရရှိလာမှာဖြစ်တယ်။ဘုရားသခင်ကိုသင်ကိုးစားမယ်၊သစ္စာရှိမယ်ဆိုရင်သင်တို့ရဲ့အသက်တာမှာအောင်မြင်မှုကဘုရားထံမှာကောင်းကြီးမင်္ဂလာအနေဖြင့်ရရှိခံစားရမယ်ဆိုတာကိုဒီနေ့အောင်မြင်မှုဆိုတဲ့အရာကိုတမန်တော်ရှုတော်အားဖြင့်ခွန်အားပေးလိုပါတယ်။ရောက်စီတိုင်းပေါ်မှာဘုရားသခင်ကောင်းချီးရှိပါစေ။
Jesus